ကိုဗစ်ယောဂါပိုးပြည်တွင်းကူးစက်မှုလုံးမြင့်တက်လာနေတဲ့ရန်ကုန်တိုင်းထင်းကမြို့နယ်တော်တော်များများမှာယောဂါပိုးတွေ့ထားတဲ့သူတွေနဲ့ထိစပ်မှုရှိမရှိခြေရာကောက်စစ်ဆေးမှုတွေနဲ့ကျန်းမာရေးဆေးစစ်မှုတွေဒီကနေ့လိုက်လံလှုပ်ဆောင်နေပါတယ်ကျွန်မစုမောင်ကဆက်သွယ်မေးမြန်းထားတာတင်ဆက်ပေးချင်ပါတယ်ရှင် ကမ္ဘာကယောဂါကိုဗစ်-19ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဒီသတင်းပတ်အတွင်းမှာကိုနေ့စဉ်ရက်ဆက်ဆိုသလိုလူတရာကျော်အုပ်စုလိုက်ပိုးတွေ့ရှိမှုမြင့်တက်လာတာကြောင့်မြန်မာနိုင်ငံတဝန်းကူးစက်ခံရသူပေါင်း1600ကျော်အထိရှိသွားပြီဖြစ်ပါတယ်။ပြည်ပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ထိုက်ရိုက်ထိတွေ့ဆက်ဆံမှုမရှိတဲ့သူတွေစီမှာပါကိုရိုနာဗိုင်းရပ်ကိုကူးစက်လာနေတဲ့အတွက် ပြည်သူလူထုအနေနဲ့အပြစ်မထွက်ကြပဲအိမ်ထဲမှာပဲနေကြဖို့စတေးအတ်ဟုမ်အမိန့်ထုတ်တာအသွာလာကန့်သတ်မှုလော့ကဒေါင်းချတာတွေစတဲ့ကာကွယ်မှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်ဒီကနေ့မှာတော့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနနဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေလူမှုအဖွဲ့တွေပူးပေါင်းပြီးရန်ကုန်တိုင်းတွင်းကမြို့နယ်တော်တော်များများမှာ ကိုဗစ်-19ကူးစက်ခံရသူနဲ့ထိတွေ့မှုရှိမရှိလူထုကြားကွန်တက်ထရေ့စင်ခြေရာကောက်စစ်ဆေးမှုစတင်ပါတယ်ဒီလိုလူထုကြားဘာကြောင့်ကွန်တက်ထရေ့စင်အိမ်နာရရောက်စစ်ဆေးနေရပါသလဲဆိုတာကိုတော့ကိုဗစ်ကာလဖျားနာလူနာအခမဲ့ကုသပေးနေတဲ့ကွန်မြူနတီဖီဗာကလင်းနစ်ရန်ကုန်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ်
အဓိက ဒီကိုဗစ-19ပေါ်စတစ်ဖြစ်တဲ့မြို့နယ်တွေအဓိကကျွန်တော်ကွန်တက်ထရေ့စင်လိုက်တာပေါ့နော်ဒီကကွန်တက်ထရေ့စင်ကလေကျွန်တော်ကားကြီးနဲ့ရက်ွက်တွေသွားမယ်အခြားတွေတိုင်းမယ်ဂီတာလေးကောက်မယ်ပေါ့နော်ခီးသွားရတဲ့ရာသဝင်ရှိတာမရှိဘူးလားဖျားတာမဖျားဘူးလားကိုဗစ-19ရောဂါလက္ခဏာတူလားမတူဘူးလားပေါ့နော်ပေါ်စတစ်လူနာနဲ့ထိတွေ့တာရှိမရှိပေါ့နော်ဒီဟစ်တန်ကေ့စ်ပေါ့မြို့နေတဲ့ကေ့စ ဒီကနေ့ကျွန်တော်တို့ဒီမက်တစ်ခုတည်းမဟုတ်ဘဲနဲ့ကျွန်တော်တို့ဒီဖေ့ရှီအုတ်ကပ်ပေါ့နော်ပြီးတော့နောက်ကတော့လက်အိတ်ပြီးတော့ဖြစ်နိုင်အေပရွန်လေးပေါ့နော်အေပရွန်လေးဝတ်ပြီးတော့အေပရွန်ဆိုကျွန်တော်အရှိမှာကားတဲ့အင်ဂျီပါကားတဲ့အေပရွန်လေးပေါ့နော်ဝတ်ပြီးတော့အကောက်ကိုအဖြစ်ဆုံးနဲ့ဒါရောက်သိစေခံပါကိုဖြစ်နေတဲ့ဥစ္စာကိုတတင်းအချက်လက်အခံကအတိအကျလေးပေးပါပေါ့နော်
COVID-19
ကူးစက်ခံရသူတွေနဲ့ထိတွေ့မှုရှိမရှိလူလူကြာကွန်တက်ထရေးစင်စတင်စစ်ဆေးမှုတွေထဲမှာကနဦးမြို့နယ်တမြို့နယ်မှာပါဝင်တဲ့သင်ငန်းညွှန်မြို့နယ်ရဲ့စစ်ဆေးမှုအခြေအနေကိုတော့စေတနာဝင်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါဗျာ။ကျွန်တော်သင်ငန်းညွှန်ကတော့ဒါပထမဆုံးပိုက်လော့ပေါ့လေ၊သေဦးအနေနဲ့ထားလုပ်ခဲ့တာပါ။ဆေးရက်ကွက်ပါ။အဓိကကတော့ကျွန်တော်ကဒီအဖျားတိုင်းနဲ့ ော့တွက်ထုတ်ပြီးတော့လိုရလို့ရှိရင်ပေါ့လေသူတို့သတ်မှတ်ထားတဲ့ category တွေမှာဝင်နေဆိုလို့ရှိရင်စာကောင်းတို့ဘက်နှာခေါင်းတို့ဘက်ကိုယူနေပေါ့လေအတူတူတရားကြောင့်လည်းဒီလူစုလူဝေးဖြစ်မှောင်ကြောက်တာပေါ့နော်အဲအဲ့ဒီလိုနဲ့တွားလဲဖြစ်နေတွားလဲအလုပ်ကဖြတ်လို့မရတာဖြစ်ဆင်းလို့မရတာဖြစ်တွားလဲအသက်ကြီးလို့ပေါ့နော်အဲတွားလဲအဲ့လိုပေါ့ဟိုဒီတိုက်ခန်းနေတော့လဲအောက်ဆင်းရတက်ရတော့တို့သက်ကြီးရတော့အဆင်ပြေအဲ့ဒါလေးတော့ရှိတာပေါ့နော်ဟုတ်ကဲ့အော်လာတော့လာဖြစ်ကြပါလေဒီလိုစာပလန်ဆုံးပါလေကျွန်တော်တို့ပါစီချုပ်ကိစ္စလည်းထွက်လာနေတာပေါ့နော
်ရန်ကုန်တိုင်းကမြို့နယ်ရက်ွက်တော်တော်များများမှာနေထိုင်ရတဲ့ရန်ကုန်မြို့ကန်လူလူကိုမဖြစ်မနေစမ်းမာရေးလာရောက်စစ်ဆေးကြဖို့ရက်ွက်အုပ်ချုပ်ရေးမှုတွေရဲ့နှိုးစော်စော်ဩချက်တွေနဲ့လမ်းတိုင်းလိုလိုမှာဒီကနေ့ contact tracing ကိုရိုင်းတွားရောက်စစ်ဆေးခံသူတွေထဲမှာတော့ကျမတို့ VOA မြန်မာပိုင်းက Vlog အစီအစဉ်တင်ဆက်သူ Notizen လည်းပါဝင်ပါတယ်တော်တစင်ကတော့လူတွေရာနဲ့ခြေလမ်းမတွေပေါ်ထက်ဆူဝေးပြီးအုပ်စုလိုက်ကြီးအချိန်ကြာမြင့်စွာနဲ့ဆောင်ဆိုင်စစ်ဆေးခံရမယ့်အစားအများပြည်သူလူထုဒီထက်ပိုပြီးတော့အဆင်ပြေအောင်ကျန်းမာရေးနဲ့ညီညွတ်အောင်ယောဂါပိုးမကုဆတ်ခံရအောင်အချိန်တတ်မှတ်ချက်တွေနဲ့လှုပ်ဆောင်တင်ပါတယ်လို့အကြံပြုပါတယ
်ဒီနေ့လုံးမဲ့စီစဉ်တာမင်းညာသူတို့ကလိုက်ပြီးတော့អော်တာအစားပေါ့နော်ဟိုညီမကမသွားတော့ဘူးလားပေါ့နော်အိမ်မှာဆိုတော့တခြား content လည်းမရှိဘူး work from home ပဲဒါပေမဲ့မနေ့ကျတော့လေအဲ့လိုអော်လဲနေလိုက်អော်ပြန်တော့လေဟိုသွားလိုက်တယ်ပေါ့နော်သူတို့စားလာတော့တနေ့ကြည့်ကြတော့ကြာတယ်။ဘာလို့လဲဆိုတော့လူတွေအများကြီးပဲရာနဲ့ချီမယ်လို့ထင်တယ်ပေါ့နော်။သူတို့ကဟိုကျမယုံမှုအကြီးဌာနအနေနဲ့စစ်တယ်လို့တော့ပြောတာပဲပေါ့နော်။ဒါဆိုရင်အဲလူတွေကတော့ပူပေါင်းပါဝင်မှုရှိတယ်ပေါ့နော်။ဒါပေမဲ့အဲရှိလုံတော့ခက်တယ်ဖြစ်မှာပေါ့။ဘာလို့လဲဆိုတော့ကလေးလေးပစ္စည်းလေးတွေအစားထွက်ပြီးတော့ပြောလူကြီးတွေအသက်ကြီးကြီးတွေလည်းထွက်ပြီးတော့ပါဝင်လာကြရဲဆိုတော့ဒါကတော့သူတို့ပူပေါင်းဆောင်ရွက်မှုအားကကောင်းတယ်ဒါပေမဲ့အန်ဒီရရှိရဲ့အခြေအနေတခုလို့သိစင်တယ်ကျေပြောချင်တာကအကယ်၍အကုန်လုံးကိုပါသိချင်တယ်လုံခြုံသိချင်တယ်ဆိုရင်ဒီဥပမာဒီဒေတာကန်လန်းဆိုရင်ဘယ်နှစ်နာရီလောက်လားပြောနောက်ကတလန်းဆိုဘယ်နှစ်နာရီလောက်လားဆိုရင်
ပိုင်းလိုက်ကိုနာယီလိုက်ခွဲပြီးတော့ပို့လို့ရှိရင်တော့ဒီအန္တရာယ်ကပိုပြီးနေမဲ့ပြဿနာဖြစ်။မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းနယ်တွေမှာကမ္ဘာခရိုင်ကကိုဗစ် -19 ကူးစက်မှုများလာချိန်မှာပိုးတွင်းလူနာသစ်တွေအုပ်စုလိုက်ရှာဖွေတွေ့ရှိနေတဲ့ရန်ကုန်တိုင်းတွင်ခရိုင်မြို့နယ်အလိုက်ရောဂါပိုးကူးစက်မှုကြိုတင်ကာကွယ်ရေးအစီအစဉ်တွေကိုအိမ်နိုင်ရာရောက်ကျန်းမာရေးစစ်ဆေး